တရုတ်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်လာနေတဲ့အခြေအနေကြောင့်တရုတ်နိုင်ငံတွေကိုတရားမဝင်ရောက်နေတဲ့မြန်မာလူသားတွေဟာနေရပ်ပြန်ကြဖို့ပေကျင်းမြန်မာတန်ရုံကိုဆက်သွယ်လာတာလူဦးရေ1500ဝန်းကျင်ရှိနေပြီလို့ဆိုပါတယ်။ရှန်တုံးပြည်နယ်ကရေလုံငန်းစက်ရုံတစ်ခုမှာမြန်မာလူသား300လောက်ဒီစက်ရုံပိုင်ရှင်နဲ့ပြည်ပခန့်ဖြစ်ပြီးတော့မြန်မာနိုင်ငံကိုပြန်လို့တဲ့အကြောင်းကြားလာတာရှိတဲ့အတွက်လည်းတန်ရုံကအလုပ်ရှင်အလုပ်သမားညှိနှိုင်းပေးပြီးတော့နေရပ်ပြန်နိုင်ဖို့နဲ့စောင့်ဆိုင်းကာလမှာစက်ရုံလုပ်ငန်းတွေပုံမှန်တိုင်းပြန်ပြီးတော့လုပ်ပေးကြဖို့နေရထိုင်ခြင်းအစားအသောက်နဲ့လုပ်ခလာတာထောက်ပံ့ပေးဖို့ကိုညှိနှိုင်းပေးခဲ့တယ်လို့ပေကျင်းတန်ရုံတာဝန်ရှိသူကပြောပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်အင်ကန္တာထွန်းကပြောပြပါမယ်ရှင
်တရုတ်နိုင်ငံရှန်တုံးပြည်နယ်ဝေဟိုင်းခင်ဝန်တန်းမြို့ကဟိုင်ဖူရေလုံငန်းစက်ရုံကတရားမဝင်မြန်မာလုပ်သား300လောက်ကသူတို့ပေးထားတဲ့နှစ်လစာပေါင်ကြီးကိုပြန်ပေးဖို့နဲ့နေရပြန်ပို့ပေးဖို့အလို့ရှင်ကိုတောင်းဆိုပြီးအလုံးမစင်းကြတော့တာတလားလောက်ရှိနေပြီလို့ဆိုပါတယ်အဲ့ဒီအတွက်ပေကျင်းမှာရှိတဲ့မြန်မာတန်ရုံးကနေကျောင်းဝင်ညီနိုင်မှုတွေလုပ်ပေးခဲ့တာမှာအလုပ်သမားတွေမြန်မာပြည်ပြန်ဖို့နဲ့ပြန်ဖို့စောင့်ဆိုင်နေစဉ်မှာအလုပ်ပြန်ဆင်းဖို့ဖြည့်ဆင်းပေးခဲ့တယ်လို့တန်ရုံးအရာရှိက CEO ကိုပြောပါတယ်
ဒီတန်ရုံးအနေနဲ့လာခေါ်မယ်ဆိုတာလည်းအခုချက်ချင်းတောင်းတာအခုချက်ချင်းထားပြီးဖြည့်ဆင်းလို့ရတဲ့အရာမဟုတ်ဘူးကျွန်တော်တို့ကလည်းနှိမ့်ဆောင်ရွက်နေရတာအချိန်ကာလအတွင်းမှာမပြန်ဖို့ခင်အချိန်ကာလလေးအတွင်းမှာပုံမှန်လေးအလုပ်ဆင်းပေးဖို့ပေါ့နော်သူတို့အနေနဲ့လည်းအလုပ်မလုပ်ဘဲနဲ့တင်သွေးထားဖို့ကြတော့အဆင်မပြေကြီးလေအဲ့တော့ဒီတတိယရှိမှာပဲဟုတ်နော်အဲ့တော့တတိယကိုလည်းခုနပြောနေသူတို့ပြောနေဒီ5000ပေါင်ကြီးဆိုတဲ့ဟာကိုပေးလိုက်ပါဒီပေးလိုက်ပါဒါဆိုရင်သူတို့ဘက်ကလည်းပြန်ပြီးပုံမှန်တိုင်းအလုပ်ရှင်းပေးမယ်ဆိုပြီးဒါလိုမျိုးရှိအောင်ကျွန်တော်တို့ဘက်ကတော့အများအဲ့လိုမျိုးဖြည့်ရှင်းလိုက်ပါဟုတ်ကဲ့
ဒါပေမဲ့လည်းဒီအလုပ်သမားတွေကတရုတ်ဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့နိုင်ဖို့တပ်ဆိုင်ရာတွေကိုအကြောင်းကြားထားပြီးဖြစ်တာကြောင့်မိမိသဘောနဲ့မိမိပြန်သွားလို့မရဘူးလို့လည်းတန်ရုံတာဝန်ရှိသူကပြောပါတယ်။ဒီနေ့အထူးဆိုရင်တော့နေရပြန်လို့ရတာကြောင့်ပေကျင်းမြန်မာတန်ရုံကိုဆက်သွယ်အကြောင်းကြားလာခဲ့တဲ့တရားမဝင်မြန်မာအလို့သမားဥယျာဉ်က5000ကျော်ဝန်ကြီးရှိနေတယ်လို့ဆိုပါတယ်။အဲ့ဒီထဲကမှပြန်ကုန်နိုင်ဖို့ရာအချက်လက်အပြည့်စုံရှိသူ900ကျော်ရှိခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မလ6ရက်နေ့ကတော့သရုပ်ထအတုပ်အဖြစ်အလို့သမား80ပို့ပေးခဲ့ပြီးတော့အခုမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာသူစုစုပေါင်း200ကျော်ရှိနေပြီလို့သိရပါတယ်။တရုတ်နိုင်ငံထဲမှာတရားမဝင်အလုပ်လုပ်နေတဲ့မြန်မာတောင်ကနန်းလောက်ရှိမယ်လို့ခန့်မှန်းတယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ်
။ဟိုကနည်းနည်းလေးတော့ခန့်မှန်းရတတ်ပါတယ်။ဘာလို့ဆိုတော့အခုတောင်ဒါကျွန်တော်တို့ရှိသူတင်ပို့နေတာဟိုပေါ့နော်။ဟိုအကြမ်းဖြစ်ပေါ့ဆက်သွယ်တာ1500လောက်ရှိပြီဆိုရင်လည်းဟိုမဆက်တော့ဘဲနဲ့သူမိမိစီစဉ်နေပြန်နေတဲ့ခါကြီးလည်းရှိတယ်လို့ကျွန်တော်တို့အကြမ်းကြီးတော့သိထားတယ်ပေါ့နော်။တချို့ဆိုရင်မျိုးအားကြီးပြန်ရောက်သွားတာလည်းရှိတယ်ပြီ။အလားတူပဲဟိုဘက်နန်နင်းတို့ကုမင်းတို့အဲဒါဆိုရင်သူကယူနန်ပြည်နယ်မှာဆိုရင်ပူတော်ညီးသေးပါလေခင်ဗျညီးသေးပါဆိုအဲ့မှာဆိုမှမြန်မာပြည်ကတော့အများကြီးရှိပါတယ်သူတို့လည်းပို့နေတာထောင်ရှိနေပါတယ်နော်ဟိုနန်နင်းကုမင်းကောင်စစ်ဝေကြောင်ရိုးဆိုတော့တထောင်ကျော်2000နီးပါးလောက်ရှိနေပြီသူတို့ပို့လာတယ်လေအလားတူပဲဟိုဘက်နန်နင်းမှာလည်းကောင်စစ်ဝေကြောင်ရှိပါတယ်သူတို့ကျတော့ပို့နေတာလည်းရှိပါတယ်ခင်ဗျဒါတော့မှတရားဝင်ကျွန်တော်တို့ဆက်သွယ်ပြီးဟိုပို့နေတဲ့ဟာပေါ့နော်ဒါမှပို့နိုင်နေတဲ့ဟာလည်းရှိတယ်ပို့နိုင်တဲ့ဟာတော့မှထောင်ကျော်ရှိနေပါတယ်ခင်ဗျဟိုကျွန်တော်ထင်တာကျွန်တော်တို့ခံမှန်းတာလည်းဒီလောက်ရှိပါလားဆရာဟိုတောင်းကြော်လောက်ပြန်ရှိနေလို့ခံမှန်းထားပါတယ်ဆရာဟုတ်ကဲ့ဟုတ
်ဒီအလုပ်သမားတွေကတရားမဝင်ရောက်လာကြတာဖြစ်တဲ့အတွက်အလုပ်သမားအခွင့်အရေးနဲ့အညီကောက်ွယ်ပေးလို့မရနိုင်ဘူးလို့တန်ရုံးကပြောပါတယ်ဒါကြောင့်ဒီကာလအတွင်းမှာအလုပ်သမားတွေအနေနဲ့ရဲရဲစောင့်ရှောက်မှုအောက်မှာရှိမှာဖြစ်တဲ့အတွက်ရဲကိုအကြောင်းကြားပြီးကောက်ွယ်ပေးတာမျိုးတွေလုပ်ပေးနေပြီအခြားအခက်အခဲအကြောင်းအရာတစုံတရာရှိခဲ့ရင်မြန်မာတန်ရုံးကိုအကြောင်းကြားကြဖို့တန်ရုံးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်